လုံခြုံရေးကောင်စီမှပြင်သစ်နိုင်ငံအနေနဲ့အောက်တိုဘာလအတွက်လှည့်ကြဥက္ကဋ္ဌအသစ်ဖြစ်ဆောင်ရွက်တဲ့အချိန်မှာဒုတိယပတ်မတိုင်ခင်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုလုံခြုံရေးကောင်စီကိုဖိတ်ခေါ်ပြီးတော့မြမအရေးအလွတ်သဘောဆွေးနွေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တပ်အမတ်ကြီးကမနေ့ကပြောပါရယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အောက်တိုဘာလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ပြင်သစ်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှအရေးပေးကင်တွယ်ဖြေရှင်းမဲ့အစီအစဉ်တွေတဲ့မြမအရေးလုံခြုံရေးကောင်စီကဘုံသဘောတူညီတဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးအထိဆောင်ရွက်ဖို့ရှိနေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ကပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာပြင်သစ်တပ်အမတ်ကြီးဖရန်ဆွာဒီလ်ချာကပြောပါတယ
် So we will host an informal meeting of the Security Council In the first half of October, this meeting will focus not only on discussing the situation on the ground in order to develop a common understanding.
ဘောလာဒုတိယပတ်တွင်လူမျိုးကောင်စီမှမြမရေးအလို့သဘောဆွေးနွေးဖို့ရှိပါတယ်။အဲ့ဒီအစည်းအဝေးမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသာမကပြည်ပကဖျက်ရတဲ့အခြေခံကြောင်းရင်းနဲ့ပတ်သက်ပြီးတော့အားလုံးလက်ခံနိုင်မဲ့နားလည်မှုသဘောတူညီမှုတွေရနိုင်မှုဆွေးနွေးကြမှာဖြစ်တယ်လို့ပဲမစ္စတာအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအသေးစိတ်လေ့လာသုံးသပ်ပြီးတော့လုံခြုံရေးကောင်စီအနေနဲ့ဘယ်လိုအကောင့်တွေဖော်နိုင်မလဲဆိုတာကိုဆွေးနွေးကြမှာပါ။အဲဒါကြောင့်မြန်မာဟာလုံခြုံရေးကောင်စီကဦးစားပေးဆွေးနွေးမဲ့နိုင်ငံတစ်ခုဖြစ်ပါတယ်။နောက်ပြီးတော့တခြားကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အတူလုံခြုံရေးကောင်စီရဲ့စိုးရိမ်မကင်းဖြစ်နေမှုတွေကိုဖော်ထုတ်ပြီးတော့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်တဲ့သဘောထားနဲ့ညှိနှိုင်းဆောင်ရွက်ကြမှာလည်းဖြစ်ပါတယ်။ဒီလိုနီးလန်းနဲ့လှုပ်ဆောင်မှုအရေးကြီးပြီးတော့လိုအပ်တယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ်။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေမြန်မာလုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကပြန်လည်နှိမ်နင်းရာမှာရိုဟင်ဂျာဒုက္ခသည်ပေါင်းတန်တဝက်နီးပါးဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးရတဲ့အခြေအနေထိဖြစ်ပေါ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလူမျိုးတုံးတပ်ဖြတ်မှုအစဉ်လို့သတ်မှတ်ခဲ့ကြပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကလည်းပြင်းပြင်းထန်ထန်ညှင်းဆူပယ်ချထားတာပါ။တေကြတာကတော့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးဖြစ်ပေါ်နေပြီးဒါကိုကုလသမဂ္ဂရောလုံခြုံရေးကောင်စီကပါဟန်တားနိုင်ခြင်းမရှိခဲ့ဘူးလို့ပြင်သစ်တပ်အမတ်ကြီးကအခုလိုဝန်ခံပြောကြားခဲ့ပါတယ
် But we failed with respect to the past with respect to preventive diplomacy
တဏမန်ရေးရကြိုတင်ကာကွယ်ရမှာလုံခြုံရေးကောင်စီအနေနဲ့မအောင်မြင်ခဲ့ပါဘူးအစောပိုင်းကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့လည်းဒီကိစ္စဘာကြောင့်ပြက်ကွက်ရတယ်ဆိုတာကကုလသမဂ္ဂအတွင်းမှုချုပ်နဲ့အတူတခြားနိုင်ငံတွေပါအသေးချာဆွေးနွေးဖို့လိုပါတယ်။ဒီလိုဖြစ်ဆိုးမျိုးစိုက်မယ်ဆိုတဲ့သတိပေးမှုတွေအခြေအနေတွေပြသခဲ့ပေမဲ့လည်းအကာအကွယ်မပေးနိုင်ခဲ့တဲ့အတွက်ခြေကွဲဝန်းနေစရာဖြစ်ဆိုးကြီးနဲ့ရင်ဆိုင်နေရပါတယ
်။ဒါကြောင့်လည်းလုံခြုံရေးကောင်စီမှတာဝန်ရှိနေကြောင်းနဲ့ပထမခြေလှမ်းအဖြစ်အလွတ်သဘောဆွေးနွေးတဲ့အဆင့်ပြီးတဲ့နောက်မှာဒုတိယခြေလှမ်းဖြစ်တဲ့တညီတညွတ်ထဲဆုံးဖြတ်ချက်ချမှတ်ဆောင်ရွက်နိုင်ဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြင်သစ်တပ်အမတ်ကြီးဖရန်ဆွာဒီလ်ချာကပြောပါတယ်။
When we say we would like to have an informal meeting of the Security Council with the key players in order to have a common assessment and then common outlines in terms of action, that's precisely because
we need to see my country go deeper than any other nation. A lot of boss who need to check out a key piece of news, ma, along with the nation, may not be able to. The national level position news, ma, along with the boss who may be able to check out the news, may not be able to.ဒီပြပကကြီးအဆုံးတတ်နိုင်ရေးအတွက်အကောင်းဆုံးနည်းလည်းဖြစ်ပါတယ်။ဒါကပထမခြေလှမ်းပါ။ဒုတိယခြေလှမ်းကတော့ကျွန်တော်တို့အမြင်ရဆိုရင်ပြက်ပြက်သားသားပြင်းပြင်းထန်ထန်နဲ့တညစ်တညွတ်တဲ့လုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ချမှတ်ဖို့ဖြစ်ပါတယ်။လုံးဝလက်မခံနိုင်တဲ့ခြေကွဲပွဲရာဖြစ်ရတဲ့ပတ်သက်ပြီးတော့တကယ်လို့လုံခြုံရေးကောင်စီကထိထိရောက်ရောက်လုပ်မယ်လို့စိတ်ပိုင်းဖြစ်မယ်ဆိုရင်ဒီလိုင်းညောင်းတိုင်ဆောင်ရွက်ရမှာဖြစ်ပါတယ်။
လုံခြုံရေးကောင်စီမှာဒီတစ်ချိန်မြမအရေးအလွတ်သဘောဆွေးနွေးဖို့ပြင်သစ်နဲ့အတူဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပါရဲ့ရှင်